လသမဂလူခွေထုခိုးစတဲ့တူအနေနဲ့မြမအစိုးရလူခွေကော်မရှင်ကနိုင်ငံတကာလူခွေစံတွေကိုထောက်ပြပြီးနိုင်ငံတကာကတောင်းဆိုနေတဲ့ယုံကြည်ချက်ကြောင့်အချင်းကျနေသူတွေကိုလွှတ်ပေးဖို့မြစ်တမ်းရပ်ခံလိုက်တာကိုသူ့အနေနဲ့ဝမ်းမြောက်စွာကြိုဆိုတဲ့အကြောင်းအလားတူဆောင်ရွက်မှုမျိုးကိုတခြားလူခွေကိစ္စတွေမှာပါဆောင်ရွက်မယ်လို့မျှော်လင့်ကြောင်းအရဗီယာဆက်သွယ်မေးမြန်းရာမှာမစ္စတာခင်တာနာကပြောပါတယ
် from the Human Rights Commission I hope that this will beThe kind of behavior.
And then, မြန်မာစိုးရလူခွင့်ကော်မရှင်စီကဒီလိုရည်တည်ချက်သဘောထားမျိုးကိုတခြားလူခွင့်ကိစ္စတွေမှာလည်းရည်တည်ပြောကြားလာလိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ်။ဒီလိုခြေလှမ်းလှမ်းလိုက်တဲ့အတွက်ပထမဆုံးဝမ်းသာစွာကျေးဇူးပါတယ်လို့ဖြေသွားတာဖြစ်ပါတယ်။သမရဦးသိန်းစင်ရဲ့သမရတတန်းအတွင်းဒုတိယအကြိမ်မြောက်လူငင်းချမ်းသာခွင့်ကြေညာချက်နဲ့ပတ်သက်လို့တော့ Mr. Quintana က
Of course, I'm glad to hear that the president himself decided to issueAn amnesty in the country. And from what I
မြန်မာသမ္မတကအကျဉ်းသားတွေလွတ်မဲ့အကြောင်းလူငယ်ချမ်းသာခွင့်ကြီးညာဖို့ဆုံးဖြတ်လိုက်တာကိုဝမ်းမြောက်ဝမ်းသာစွာကျေးဇူးပါတယ်။ကြီးညာချက်မှာအသက်အရွယ်ကြီးရင်သူတွေမကျန်းမာသူတွေကိုဦးစားပေးလွတ်ဖို့ဖော်ပြထားတာလည်းတွေ့ရပါတယ်။ဒါဟာကျွန်တော်မြန်မာအစိုးရအာဏာပိုင်တွေကိုတောင်းဆိုထားတဲ့ဦးစားပေးအချက်တွေဖြစ်ပါတယ်လို့သူကပြောသွားတာဖြစ်ပါတယ်။ဒါပေမဲ့လူငယ်ချမ်းသာခွင့်နဲ့ပတ်သက်လို့နိုင်ငံရေးကျဉ်းသားဘယ်သူဘယ်ဝါတွေနဲ့ဘယ်လောက်ပါမယ်ဆိုတာမသိရတဲ့အကြောင်းဒီလိုမျိုးအရင်ကအတွေ့အကြုံတွေလည်းရှိခဲ့ကြောင်းလူခွင့်ထူးကိုယ်စားလှယ် Mr. Thomas Quintana ကပြောပါတယ
် as it happened in the past we need to see how many of these prisoners that apparently the government the president will release
အရင်အတိုင်းပဲလူငယ်ချမ်းသာခွင့်အမိန့်မှာယုံကြည်ချက်ကြောင့်ကျဉ်းချခံထားရသူတွေဘယ်လောက်ပါမယ်ဆိုတာသူမသိပါဘူးတစိတ်တစ်ပိုင်းပဲဖြစ်မလားနိုင်ငံရေးရအများပြည်သူကိုခြားပြဖို့လုံဆောင်ချက်တက်တက်ပဲလားဆိုတာစောင့်ကြည့်ရမှာဖြစ်ပါတယ်။အဲ့ဒီအတွက်ကြောင့်ဒီလူငင်းချမ်းသာကအမိန့်နဲ့ပတ်သက်လို့အထူးစောင့်ကြည့်ကဲခတ်ဆုံးဖြတ်ရမှာဖြစ်ပါတယ်လို့မစ္စတာခင်တာနာကပြောသွားတာပါ။အခုလွတ်ပြီမယ်လို့ကြေညာထားတဲ့6000ကျော်ထဲမှာယုံကြည်ချက်ကြောင့်အကျဉ်းချနေသူတွေတစ်စိတ်တစ်ပိုင်းနဲ့ပါနိုင်ပါတယ်။ဒါပေမဲ့လူခွင့်ရေးအထူးကိုယ်စားလှယ်တူအနေနဲ့သူတောင်းဆိုချင်တာကတော့ယုံကြည်ချက်ကြောင့်အကျဉ်းချနေသူအားလုံးလွတ်ပေးဖို့ဖြစ်ပါတယ်။ဒါမှသာမြန်မာနိုင်ငံဒီမိုကရေစီပြုပြင်ပြောင်းလဲရေးမှာစစ်မှန်ပြီးကြေကြေပြန့်တဲ့နိုင်ငံရေးအခင်းကျင်းစစ်ဖြစ်လာမှာဖြစ်ပါတယ်လို့မစ္စတာခင်တာနာကဖြေကြားသွားပါတယ်ခင်ဗျာ။